America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဩဂုတ်လ12ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျမတင်ကြီးထိုက်ပါရှင်American အကာသသိပ်ပံအေဂျင်စီ NASA ကသမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသစူဇန်ရေးရှင်ကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ Caspian ပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့သက်ဆိုင်ရာနိုင်ငံတွေလက်မှတ်ထိုးလိုက်ကြပါပြီ။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတင်းငွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီမှုရယူပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ကောင်းမွန်တဲ့အလားအလာဖြစ်အခဲခတ်တွေကသုံးသပ်ကြပါတယ
်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညီနိုင်ဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်တန်ဖြည်ပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါပဲ
ကမန်တိုင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအနာဂတ်မှာစစ်တပ်လှုပ်ရှားမှုအတွေ့အာဃာတကနေအထောက်ပံ့တွေပေးနိုင်အောင်လုပ်ဖို့အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းပြင်တဘာဝအမွေးကြိုင်ဗနီလာပင်တွေခိုးယူခံနေရတာဘယ်လိုဟန်တာနိုင်မလဲကောင်ရိုးကနေဓာငွေလောင်စာရီထုတ်နိုင်တော့မလားစတဲ့စိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်အကာသသိပ်ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသယာဉ်တစ်စီးကိုဒီကနေ့လွှတ်တင်လိုက်ပါပြီဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Cape Canaveral အငူကနေပါကာဆိုလာပရုအကာသစူဇန်ရေရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။တမိုင်းမှာရှိခဲ့တဲ့အကာသယာဉ်တွေထက်ပိုပြီးနေရက်ဝင်းကျင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရှိမှန်းထားပါတယ်။အခုလွှတ်တင်လိုက်တဲ့အကာသစူဇန်ရေရှင်ရဲ့အရွယ်အစားကတော့ကားအသေးဒဇင်းစာလောက်ရှိပြီးပေါင်ချိန်1400ရှိပါတယ်။တနာရီကိုမိုင်ပေါင်း4,000-3,000အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအကာသယာဉ်လည်းဖြစ်သွားစေပါတယ်။ဒီအချိန်ကဘလောက်မြန်းတယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားကနေဝါရှင်တန် DC မြို့တော်ကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုံးလေးဖြစ်ပါတယ်။အမေရိကန်အကာသသိပ်ပံအေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရက်ဝင်းကျင်ကိုအကာသစူဇန်ရေးရင်လွတ်တင်လိုခဲ့တာပါ။ဒါပေမဲ့နေရက်အပူချိန်ကနေအကာသယာဉ်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်။အခုပါကာဆိုလာအကာသစူဇန်ရေးရင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့ mission လည်းဖြစ်ပါတယ်။နေစွမ်းအင်လှိုင်းတွေတရှိမှုကို1958ခုနှစ်ကတည်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်းပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအကာသစူဇန်ရေရှင်ကနေရဲ့ဆက်ဝန်းကိုချဉ်ကပ်သွားရင်ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေစွမ်းအင်လှိုင်းတွေရဲ့အရှိန်ကိုလေ့လာနိုင်မှာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတောက်ကြနေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်ခဲ့တဲ့သူဟာ Richard Russell ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြလိုက်ပါတယ်။အသက်29နှစ်ရှိဖြစ်တဲ့အဲဒီလူဟာ Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ကြနေကအလုပ်ယူနီဖောင်းနဲ့အလုပ်လုပ်ခဲ့ပြီးတော့ Horizon လေကြောင်းလိုင်းရဲ့ Bombardier Q 404ရဲ့ခေါင်းကန်းထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာနာဘိုင်းတွေကပြောပါတယ်။လင်းဟာဆီယက်တယ်တာကူမာနိုင်ငံကလေစစ်ရဲ့တောင်ဘက်မိုင်30ကျော်အကွာက K-Tron ကျွန်းပေါ်ကိုပြတ်ကျသွားတဲ့အချိန်မှာသူလည်းတေဆုံးသွားတယ်လို့ယူဆကြပါတယ်။အာနာဘိုင်းတွေကတော့ Russell ဟာသူ့ကိုယ်သူတက်တည်တဲ့သဘောရှိတယ်လို့ပြောပါတယ်။ဒီဖြစ်ပျက်ကြောင့်တုံလုံးချောက်ချားမိတယ်လို့ Russell ရဲ့မိသားစုဝင်တွေကကြေညာချက်ထဲမှာပြောထားတာကိုမိသားစုနဲ့နီးစပ်သူမိတ်ဆွေတို့ကဖတ်ကြားခဲ့ပါတယ်။တောက်ကြနေနောက်ပိုင်းကဆီယက်တယ်မြို့နားမှာဖြစ်ခဲ့တဲ့လေယာဉ်ခိုးယူပြန်တမ်းမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးအရာရှိတွေဟာစုံစမ်းစစ်ဆေးမှုကိုစနေနေ့မှာစတင်ခဲ့ပါတယ်ခင်ဗျာ
တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်ကိုတူရကီသမ္မတကမနေ့စနေနေ့မှာပြစ်တင်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရာဆစ်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်ပိုင်းအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကတုံ့ပြန်ခဲ့တာပါတဖက်သက်ဝါရနဲ့မထီမဲ့မြင်လို့တဲ့လမ်းကြောင်းကိုမပြောင်းတာကြောင့်တူရကီအနေနဲ့မိတ်ဆွေတစ်မဟာမိတ်တွေရှာဖို့လိုအပ်မှာဖြစ်တယ်လို့ပြီးခဲ့တဲ့တောက်ကြံနေ New York Times သတင်းစာမှာသမ္မတအာဒိုဝန်ကအတွေ့အမြင်ဆောင်ပါရေးခဲ့ပါတယ်။တူရကီနိုင်ငံမှာအချမ်းဖက်ဝါရဆွဲဆွဲချက်နဲ့တရားရင်ဆိုင်မှုဆောင်ဆိုင်ရင်နေအခြေချုပ်ချက်ခံနေရတဲ့ American Korean သင်းအုပ်ဆရာ Andrew Brunson ကိုတူရကီဘက်ကလွှတ်မပေးတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမေရိကန်နဲ့တူရကီကြားမပြေမလည်ဖြစ်ခဲ့ပါတယ်။တူရကီအစိုးရကအချမ်းဖက်ဝါဒီတွေလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဲချက်နဲ့ဘရွန်ဆန်ကိုထိမ့်သိမ့်ထားတာလပေါင်း20ရှိခဲ့ပါပြီ။ဘရွန်ဆန်ကိုနေအကြေချုပ်ကလွှတ်ပေးရေးတူရကီဘက်ကမလိုက်ရောတာကြောင့်တူရကီအရာရှိကြီးနှစ်ဦးအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့ပါတယ်။ဒါ့အပြင်အမေရိကန်ကိုတင်သွင်းတဲ့တူရကီရဲ့တမနီနဲ့အလူမီနီယံတွေအပေါ်အခွန်တိုးမြင့်ကြောင်းပြီးခဲ့တဲ့တောက်ချန်နေမှာသမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးပါတယ်။အခုချိန်မှာအမေရိကန်နဲ့တူရကီဆက်ဆက်ရေးကမကောင်းဘူးလို့လည်းသမ္မတထရန့်ကရှင်းခဲ့ပါတယ်။တူရကီရဲ့အလူမီနီယံသွင်းကုန်အပေါ်အခွန်20ရာခိုင်နှုန်းတမနီအပေါ်မှာအခွန်50ရာခိုင်နှုန်းကျော်တိုးမယ်လို့သမ္မတထရန့်ကပြောတာပါ။တူရကီငွေကြေးတန်ဖိုးကလည်းလွန်ခဲ့တဲ့နှစ်ကထက်စာရင်40ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်ကလူသေတဲ့အထိကြမ်းဖက်မှုတွေဖြစ်ခဲ့တဲ့လူဗျူအမျိုးသားရေးဝါဒီတွေရဲ့ကြည်တဲ့ဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာဒီကနေ့ပြုလုပ်သွားမှာဖြစ်ပါတယ်။ဝါရှင်တန် DC နဲ့သူနဲ့ကက်ရဲ့ဗာဂျီးနီးယားပြည်နယ်အာဏာပိုင်တွေကလည်းဒီလူမှုစုဝေးမှုကိုထိန်းဖို့ပြင်နေကြနေမှာပဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ညီညွတ်မှုရှိကြဖို့ကိုမနေ့စနေနေ့ကပန်ကြားခဲ့ပါတယ်။ကျွန်တော်တို့တွေတနိုင်ငံရဲသားချင်းအနေနဲ့လာရောက်ကြဖို့နဲ့လူမျိုးရေးခွဲခြားမှုတွေကြမ်းဖက်မှုလုပ်ရက်တွေအားလုံးကိုပြတင်ရှုတ်ချပြီးအမေရိကန်နိုင်ငံသားအလုံးငြင်းငြမ်းကြဖို့ကိုသမ္မတထရမ့်ကညူဂျာစီပြည်နယ်သူ့ကိုယ်ပိုင်ခေါက်ကွဲမှာရောက်ရှိနေစဉ် Twitter ကနေရေးသားခဲ့ပါတယ်။ဒါ့အပြင်သူ့အနေနဲ့လူနည်းစုတွေရဲ့ဘဝတွေတိုးတက်မြင့်မားလာအောင်တိုက်ပွဲဝင်လှုပ်ဆောင်ခဲ့ပြီးတော့အမေရိကန်နိုင်ငံသားတွေအလုံးအတွက်လည်းဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗယ်မြို့မှာဖြစ်ပွားခဲ့တဲ့လူမှုစုဝေးမှုအတွင်းသမ္မတရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်မှုတွေရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလေးကိုနားဆင်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီကဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဆိုရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ရခိုင်မြောက်ပိုင်းကအဆောက်အုံဆောက်လုပ်မှုအခြေအနေကိုတွားကြည့်ပါတယ်။လျှက်ကြခီးစဉ်ဖြစ်နေပြီးခဲ့တဲ့တပ်ကြံနေ့ကရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်မှာတော့နှစ်နိုင်ငံကြားနှောင့်နှေးကြံ့ကြာနေတဲ့ဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကအဓိကဦးစားပေးဖြစ်ပါတယ်။ပြခဲ့တဲ့တောက်ချာနေတုန်းကတော့ဝင်ကြီးအလီနဲ့ဥဆောင်တဲ့အဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဥကျော်တင့်ဆွေဥဆောင်တဲ့အဖွဲ့တို့အချက်၈ချက်ပါသဘောတူညီချက်တည်းရခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။အဲ့ဒီတည်းမှာတော့နေရစွန့်ခွာသွားသူတွေကိုယ်သဘောဆန္ဒအလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရပြန်နိုင်ရေးဆောင်ရွက်ဖို့နှစ်နိုင်ငံဝင်ကြီးတွေအကြားဓာတ်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပါဝင်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကဟုတ်မဟုတ်စီစစ်ပြီးပြန်လည်လက်ခံမယ်လို့မြန်မာအစိုးရကနိုင်ငံတကာကိုကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့ဘေးကင်းလုံခြုံမှုအာမခံချက်ကိုတောင်းဆိုနေပြီးဌာနပြန်ရေးလုပ်ငန်းစဉ်ကအခုချိန်ထိကြန့်ကြာနေဆဲဖြစ်ပါတယ်။
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တဝန်းလောင်ကျွမ်းနေတဲ့တော်မီကြောင့်ဒေသခံအတော်များများကသူတို့ရဲ့အိမ်တွေမိသေးပါမသွားအောင်လုပ်နေတဲ့ချိန်ထဲမှာပဲဒီတော်မီကနေထွက်လာတဲ့အစိတ်မီးခိုးတွေနဲ့တခြားလူမှုညဉ့်ညမ်းမှုအန်ဒီရဲကနေသူတို့ရဲ့ကျန်းမာရေးကိုကာကွယ်နိုင်အောင်လဲကြိုးပမ်းလာနေရပါတယ်။တချို့ဒေသခံတွေကအသက်ရှင်မိုးရတာ၊ချောင်းဆိုးတာ၊မျက်စိရရန်တာတွေလို့တစ်ခါမှမကြုံဘူးတဲ့ကျန်းမာရေးစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒေသခံတွေအနေနဲ့သူတို့နေထိုင်တဲ့နေရာကနေတော်မီလောင်ကျွမ်းတဲ့နေရာနဲ့မနှီးရင်တောင်မှအိမ်မြေမာနေတယ်ဆိုရင်မျက်နှာဖုံးတွေတတ်ထားဖို့ဆရာဝန်တွေကတိုက်တွန်းလိုက်ပါတယ်။ အခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်နဲ့တော်မီလောင်တဲ့နေရာနဲ့မနီကတ်တဲ့တခြားနေရာတွေမှာတော့မီးခိုးတွေကဖုံးလွှမ်းနေတာဖြစ်ပါတယ်။လူထုညဉ့်ဉန်းမှုကိုဖြစ်စေတဲ့မီးလောင်ကျန်းမှုကနေဖြစ်လာတဲ့မီးသားတွေနဲ့မီးခိုးအမုံမွားတွေကမိုင်းယာပေါင်းများစွာကိုလည်းအလွယ်တကူရောက်ရှိနိုင်တာဖြစ်ပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာတနလနေ့ကဖြစ်ခဲ့တဲ့တော်မီကစနေနေ့မှာတော့85စတူရန်ကီလိုမီတာအထိကြီးလာခဲ့ပြီးမီးသားသမားတွေဟာ Holy Jim Canyon မှာရှိတဲ့လူနေအိမ်တွေမီးထဲပါမသွားအောင်အပူတပြင်းနဲ့ငြိမ်းသက်နေရပါတယ်ခင်ဗျာ။
ကက်စပီယန်ပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်တွေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။ရုရှား၊အီရန်၊အဇာဘိုင်ဂျန်၊ကာဇက်စတန်နဲ့တာခ်မင်နစ္စတန်နိုင်ငံတို့ကက်စပီယန်ပင်လယ်အရေးသဘောတူညီချက်ကိုနှစ်ပေါင်း20ကျော်ကြာညှိနှိုင်းခဲ့ကြတာပါ။ကာဇက်စတန်နိုင်ငံစစ်ကမ်းမြို့အက်တူမှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာလည်းဖြစ်ပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူး။ကက်စပီယန်ပင်လယ်ရဲ့ဟိုက်ဒရိုကာဗွန်သဘာဝဓာတ်ငွေ့တည်ရန်စာတကိုဘယ်လိုခွဲဝေကြမလဲဆိုတာကလည်းအခြေအနေဆွေးနွေးခဲ့ကြရတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။ကက်စပီယန်ပင်လယ်ကျဲမြင့်တဲ့အနီးတစ်ဝိုက်ဧရိယာတွေမှာရေနံစီးပေါင်းဘီလီယံနဲ့ချီရှိနေပြီးသဘာဝဓာတ်ငွေ့ကုဗမီတာထရီလီယံနဲ့ချီရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဩဂတ်လ5ရက်နေ့ကလုတ်ခဲ့တဲ့ငရင်ကြောင့်ကလေးတွေစိတ်ဒဏ်ရာရမှုကနေပြောက်အောင်ကူညီဖို့ရည်မှန်းထားတဲ့စာသင်ကျောင်းတစ်ခုကိုလွန်ဘောက်ကျွန်းရဲ့ဒုက္ခသည်စခန်းမှာဖွင့်လိုက်ပါတယ်။အင်ဒိုနီးရှားစစ်တပ်ရဲ့စိတ်ပညာရှင်ယူဒါရာမန်ကတန်ကျုံရွာမှာဖွင့်ထားတဲ့အဲဒီကျောင်းကိုသွားရောက်ပြီးတော့ငရင်ကြောင့်ကလေးတွေမှာဖြစ်ခဲ့တဲ့စိတ်ဒဏ်တွေပြောက်အောင်အပြူသဘောဆောင်တဲ့လှုပ်ရှားမှုတွေပျော်စရာလှုပ်ရှားမှုတွေကိုလုတ်ခဲ့ကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတဲ့နောက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတော်ရောက်ကြည့်ရှုခဲ့တဲ့ပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအစဉ်ပြေလာစေမဲ့လက္ခဏာဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်အရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေအချင်းချင်းကြားယုံကြည်မှုတည်ဆောက်ဖို့နဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့လည်းဌာနတိုင်းရင်းသားတွေကထောက်ပြကြပါတယ်။မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်။
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြမအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းနေဆက်ကြားစခန်းတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးမြမအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်။တိမ့်ချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြစ်မဲ့ပြည်သူတွေလည်းပါဝင်လာမှုလို့သူတို့ကိုပြန်လည်လက်ခံနေရာချထားရေးတနိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလတို့ပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲကြီးကြီးရောက်ရောက်အရေးယူနေခြင်းနဲ့ဒီလိုမျိုးလူဦးရေ9သိန်း8သိန်းထိထွက်ပြေးရအောင်ဖြစ်ဖို့အဲကျွန်တော်တို့လည်းမဖြစ်စေချင်ဘူးတော့ဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လောက်ကဥပဒေနဲ့စီစစ်ပြီးတော့ထုတ်ပေးတဲ့နဲ့ထုတ်ပေးတဲ့နဲ့အခုတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောရမှလည်းမသိဘောနော်ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလေမြန်မာဖက်ကရောပူပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်မှန်ကန်ကန်လက်ခံသွားမယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ့အလားအလာတွေအလုံးလည်းရောကြပြီးတော့ဟိုဒီဘက်ကရောက်တဲ့လူတွေလည်းသူ့နေရာသူပြန်ရောက်တဲ့သဘောပေါ့နော်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်အံဖြေပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့
ကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါတယ်တခြားနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့ဒါပြည်လေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတင်ချီပြီးရောက်ရှိနေတဲ့ဒုက္ခတွေတွေပြန်ပို့နိုင်ရင်ဆောင်ရွက်ချက်တစ်ခုဖြစ်ရှုမြင်တယ်လို့
လက်မဲ့ထိုးထားတယ် MOU လက်မဲ့ထိုးထားတာလည်းရှိတယ်ပေါ့လေပြန်လာမယ်ဆိုရင်ခေါ်ဖို့အတွက်ဘလောက်အခြေအနေတိသူတို့ဟိုရှိနေပြီလဲဆိုတာကိုလည်းသူတို့သိကျင်လို့လာတယ်လို့ပဲအဲ့လိုပဲသုံးသပ်ကျင်ပါတယ်အဲ့တော့ကျမတို့အကြံပေးကျင်တာကတော့တကယ်လို့များသူတို့ကိုလက်ခံရမယ်ဆိုရင်လည်းသိတဲ့နေရာတစ်ခုမှာလက်ခံပေးပါနော်နောက်တစ်ခါ1980နှစ်ဥပဒေအရစီစစ်ပါနိုင်ငံသားချင်းတဲ့လူတွေကိုဖြစ်အောင်လုပ်ပေးပါအဲ့တော့သူတို့ကိုဖြစ်တဲ့လူတွေကိုလည်းလက်လက်ဆော့ဆော့လာကုန်သူတို့အဓိကလူကျင်တာကဒီဒေသမှာစာဝတ်နေနဲ့သူတို့လုံနိုင်ကြိုင်နိုင်အောင်လဲလုံခြုံရေးကောင်းကောင်းနဲ့သူတို့နေနိုင်အောင်ကိုပဲသူတို့အဓိကထားပြီးလိုလားနေတယ်ဆိုတာကိုကျမတို့တွေကပြည်သူတွေရဲ့ဆန္ဒတွေကိုအဲ့လိုပဲသိရှိနေရပါတယ
်မြန်မာပင်ကလားနိုင်ငံအရေးနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးလေးလာသုံးသပ်နေတဲ့ဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဘက်ကမြန်မာနိုင်ငံအထူးသဖြင့်ရခိုင်ဒေသကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်တင်းချီတဲ့ဒုက္ခသည်တွေအရေးအကျက်တဲကိုပြည်လည်အောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရှုမြင်ပါတယ်
။နောက်ဆုံးအဆင့်အနေနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကလာပြီးကူရတာပဲ။သူ့အနေနဲ့လည်းနောက်မှကမုတ်တုံရရဝင်လာပြီနော်။သူ့ဒီဘင်္ဂလားဒေ့ရှ်ဆိုလည်းဖိအားတွေကများပါတယ်။သူတို့ကစစ်ကောင်လည်းရောက်ခဲ့တယ်လေ။ရောက်ခဲ့တော့အခြေသွားကြည့်ပြီးတော့သူ့အနေနဲ့ကသူတို့ပဲလည်းပြောမယ်လို့ရှိရင်သူ့အစီအဝိုင်းနဲ့ဖိခိုက်တယ်နော်။ဒီကမိုးရေးဆေးရဝင်လာသေးတယ်။အဲဘင်္ဂလားဒေ့ရှ်လည်းမကြိုင်ရွေးကောက်ပွဲလုပ်တော့မယ်လေ။နော်။ဒါပါလည်းရှာပြီးကျူစာပြရတာပါပြမစလို့ရှိရင
်အခုလက်ရှိအခြေအနေမှာတော့မြန်မာဆိုရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့သိချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာဆိုရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာမြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပြီးတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီချက်တွေရရှိအပြီးမှာတော့ရခိုင်ဘက်ကိုဒုက္ခသည်စခန်းတွေလေ့လာတရေးသူ့ရဲ့ခီးစဉ်ဆက်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့အနာဂတ်မှာစစ်တပ်လှုပ်ရှားမှုတွေအတွက်အာဂါသကနေအထောက်ပံ့တွေပေးနိုင်အောင်အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဒါဟာစိတ်ကူးရင်သိပ်ပံရုပ်ရှင်ဆန်ကောင်းဆန်နိုင်တယ်လို့ထင်စရာရှိပေမဲ့ကမ္ဘာတဝန်းအမေရိကန်စစ်တပ်ရဲ့လေကြောင်းပို့ဆောင်ရေးတွေကိုတာဝန်ယူနေရတဲ့ဗိုလ်ချုပ်ကြီးကစစ်တပ်တွေကိုထောက်ပံ့ရေးပစ္စည်းတွေပေးပို့တာနဲ့လောင်စာဆီဖြည့်ပေးရတဲ့အလုပ်တွေဟာတိတ်မကြခင်မှာဒီကမ္ဘာကြီးပေါ်ကနေပျောက်ကွယ်သွားနိုင်မယ်ရှိတယ်လို့ပြောကြားလိုက်ပါတယ် VOA သတင်းတောက်ခါလာဘတ်ကပန်တဂွန်စစ်ဌာနချုပ်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပြီးမှဖြစ်ပါတယ
်ဆီဖြည့်တဲ့လေယာဉ်တွေကုန်တင်လေယာဉ်တွေဟာစစ်တပ်တွေမှာတော့လူလက်နက်ပစ္စည်းကိရိယာနဲ့လောင်စာတွေကိုအ мян ဆုံးပို့ဆောင်ပေးနိုင်တဲ့နီလန်းဖြစ်ပါတယ်ဒါပေမဲ့အဲ့ထက်ပိုကောင်းပြီးတော့အ мян ဆန်းတဲ့နီလန်းရှိလာနိုင်ပြီးတော့အဲ့ဒါကတော့အာဂါသာတွေကနေတဆင်ပို့တာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့လေကြောင်းပို့ဆောင်ရေးကိုတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီး Carlton Everhart ကပြောပါတယ
် If I can resupply from space I can go across the globe in about 30 minutes and if I can get the cost
ကျွန်တော်အနေနဲ့အာဂါသာကနေတဆင်ထောက်ပံ့ရေးပစ္စည်းပို့ရမယ်ဆိုရင်ကမ္ဘာကြီးကိုမိနစ်30လောက်နဲ့ကျွန်တော်ဖြတ်ပြတ်နိုင်မှာပါကျွန်တော်တို့ဒါဆက်လုပ်ဖို့တာဝန်ပေးခံရတယ်ဆိုရင်ဒါကအမေရိကန်တိုးတက်မှုရအောင်လုပ်နိုင်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လုံးဝယုံကြည်ပါတယ်ကျွန်တော်အနေနဲ့စစ်ပွဲရဲ့အရှိန်ကိုလည်းမြန်အောင်လုပ်နိုင်မှာပါ
အာဂါသာကနေတဆင်ပို့ဆောင်သွားဖို့စိတ်ကူးကတိတ်တော့ဝေးလာတော့တာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီးအေဗာဟတ်ကပြောပါတယ်တကယ်တမ်းမှာသူကိုယ်တိုင်လက်တွဲလှုပ်ချင်ပြီးတော့အာဂါသာရင်ကိုအဓိကလှုပ်ဆောင်နေတဲ့ကုမ္ပဏီဥဆောင်သူတွေကလည်းဒါကိုလှုပ်ဆောင်နေကြပြီဖြစ်ပါတယ်အဲရစ်စတောမာဟာပုဂ္ဂလိကအာဂါသာရင်အတင်းဥက္ကဋ္ဌဖြစ်ပါတယ
် SpaceX is one of them I know there's foreign ventures that are looking at this as well even you know companies like Sierra Nevada
SpaceX ဟာဒီကုမ္ပဏီတွေထဲကတစ်ခုဖြစ်ပါတယ်နိုင်ငံခြားကနေအကျိုးတူဆောင်ရွက်ခြင်းနဲ့ကုမ္ပဏီတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိပါတယ်အဲ့ထဲမှာ Sierra Nevada လို့ကုမ္ပဏီတွေတောင်ပါပါတယ်သူတို့မှာအာကာသလွှတ်တင်တဲ့ဒုံးပျံလည်းရှိပြီးဒါဟာ American အစိုးရအတွက်မဟာဗျူဟာအရကြီးမားတဲ့အသာစီးရမှုကိုပေးနိုင်မှာဖြစ်ပါတယ
်အားဖြင့်လည်းကုန်ကြမ်းစည်းအလွန်ကိုမြင်မှာပါတယ်ကုန်ကြမ်းစည်းတွေအလွန်များတဲ့အတွက်ဒီလိုအာကာသကိုအသုံးပြုဖို့ကိစ္စကကုန်ကြမ်းစည်းတွေအတွက်တာမဖြစ်မယ်လို့ကြံ့ညင်သူတွေကပြောလိုက်ပြီးတော့အရေးကြီးဆုံးကိစ္စတွေကိုပဲအသုံးပြုဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒေါ့ဟဲရီဆန်ဟာမာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကဖြစ်ပါတယ
် For example the incident that happened in Benghazi, Libya. Imagine if we had been able to
Obama Libya နိုင်ငံ Benghazi မှာဖြစ်ခဲ့တဲ့အဖြစ်အပျက်မျိုးလိုပါဒီကိစ္စမှာတကယ်လို့သာကျွန်တော်တို့အနေနဲ့အထူးတပ်ဖွဲ့ကိုတိုက်ခိုက်မှုဖြစ်ပြီးတော့45မိနစ်အတွင်းမှာဆေးလွတ်နိုင်ခဲ့မယ်ဆိုရင်အခြေအနေတမျိုးဖြစ်သွားနိုင်ပါတယ
်အာဂါဇာကနေထောက်ပံ့တာတွေဟာအနည်းဆုံးနောက်10မိနစ်လောက်အထိဖြစ်နိုင်အောင်မှာမဟုတ်ဘူးလို့ Harrison ကပြောပါတယ်ဒါပေမဲ့အာဂါဇာဆိုင်ရာကျွမ်းကျင်သူတွေကတိတ်မကြခင်မှာဒါတွေအစင်းသင့်ဖြစ်လာလိမ့်မယ်လို့သူကပြောကြောင်းဗိုလ်ချုပ်ကြီး Everhart ကပြောပါတယ
် We think possibly maybe in the next 2 years. The train is leaving the station and we're going to be on it.
လာမယ့်နှစ်တွေအတွင်းဖြစ်နိုင်ရရှိတယ်လို့ထင်တယ်ကျောင်းလည်းသူတို့ကပြောပါတယ်။ယထာကြီးကတော့ထွက်နေပါပြီ။ကျွန်တော်လည်းဒီယထာပေါ်မှာလိုက်ပါခြင်းပြီးတော့ကြံမနေရင်ပါဘူး။ကျွန်တော်အနေနဲ့ရှေ့ကပဲဥဆောင်ပြီးပါသွားခြင်းပါတယ်
။ဗိုလ်ချုပ်ကြီး Everhart ကတော့အနာဂတ်မှာစစ်တပ်လှုပ်ရှားမှုအတွက်အာဂါဒါကနေအထောက်ပံ့နေပေးနိုင်အောင်လုပ်ဖို့သူ့အဖွဲ့ကအစိုးရကိုအဆိုပြုချက်တွေရေးနေပြီဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။အခုတော့တဘာဝအမွေးကြိမ်တစ်ခုဖြစ်တဲ့ဗနီလာပင်တွေခိုးယူခံနေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါဦးမယ်။အာဖရိကတိုက်အရှေ့တောင်ဘက်မှာရှိတဲ့မာဒဂါစကာကျွန်းဟာကမ္ဘာပေါ်မှာသုံးဆွဲတဲ့တဘာဝအမွေးကြိမ်ဗနီလာတဝက်လောက်ကိုထုတ်လုပ်ပေးနေတာဖြစ်ပါတယ်။ဒီနေ့ဗနီလာခူးတဲ့ရာသီမှာခိုးယူခံရတာတွေနဲ့လူသတ်မှုတွေများလာတာကြောင့်တချို့လယ်သမားတွေကတော့သူတို့ရဲ့အပင်တွေကိုကိုယ်တိုင်စောင့်ကြတာမျိုးတွေရှိပါတယ်။မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ်။
ဗနီလာ1ကီလိုကိုဒေါ်လာ930လောက်ဖြစ်လာတာကြောင့်တဘာဝအမွှေးကြိုင်ထဲမှာကမ္ဘာတန်ဖိုးအကြီးဆုံးဖြစ်လာပါတယ်။တချို့တွေကအဲ့ဒီအပင်ရဖို့အတွက်လူတက်တာလူရက်ခိုးယူတာတွေဖြစ်လာပါတယ်။ဂျောင်းနယ်ဆိုင်းနာကဗနီလာစိုက်သူပါ
။အပန်စင်းနဲ့ထောက်ဟုန်
။တခိုးတွေကဗနီလာအပင်နဲ့အသီးတွေကိုဖျက်ခိုးကြပါတယ်။အနွယ်တွေကိုပါအိတ်နဲ့ထည့်ခိုးပါတယ်။အဲ့ဒါနဲ့ကျွန်တော်လည်းသတိထားပြီးကာကွယ်ရတာပါ။ဒီနှစ်တော့လှန်တချောင်းနဲ့ပစ္စတိုတနတ်တလက်ဝယ်ထားပြီးကို့ချံနဲ့ကို့ဘာသာကိုကာကွယ်ရပါတယ
်။မနစ်ကအပင်တွေတခိုးခိုးခံရပြီးတဲ့နောက်ဒီနှစ်မှာတော့အလွတ်မပေးတော့ဘူးလို့ဗနီလာစိုက်သူဂျောင်းနဆိုင်နာကပြောပါတယ်
။ဟုတ်နန်ဒပကီ
။အဲ့ဒါနဲ့ခြံထဲမှာနေတယ်စားတယ်ဒီခြံကိုကာကွယ်ရမယ်လေ
။အခုလိုတုံ့ပြန်တာသူတယောက်တည်းမဟုတ်ပါဘူး။စိုက်ပျိုးသူတွေကသူတို့ရဲ့အသီးတွေကိုလာခိုးတယ်လို့တန်တရားရှိတဲ့သူတွေကိုတတ်တဲ့အမှုတွေအများအများဖြစ်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးဒေတာဆိုင်ရာအာဏာပိုင်တွေကလည်းခြံတွေကိုကာကွယ်ဖို့လုံခြုံရေးတွေတိုးချဲ့လာပါတယ်။စာနော့ဘဆိုဝါကဒေတာကန်ရဲတပ်ဖွဲ့အကြီးအကဲပါ
။ဗနီလာခိုးယူမှုကိုဟန်တန်းနိုင်မှုအတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေအတူတကွပေါင်းလုပ်နေပါတယ
်။ရေခဲမုတ်ကနေကော်ဖီအနံ့အရသာကောင်းဖို့သုံးတဲ့ဗနီလာဈေးဟာ2010ခုနှစ်တကီလိုဒေါ်လာ20ကစပြီးဈေးအဆမတန်ထိုးတက်ခဲ့တာပါ။မနစ်ကအနက်ရောင်အစိမကွဲတဲ့မာဒဂါစကာဗနီလာဈေးကတကီလို635ဒေါ်လာဖြစ်သွားတဲ့အချိန်မှာတော့ရာဇဝတ်မှုတွေအများကြီးဖြစ်ခဲ့တာပါတန်ဘိုတန်ဟူမုံကအဝဲတော်ပါ
တမောနဇီရှင်ဗူဒရေကမေ
ဗနီလာဈေးကိုတည်ငိမ့်အောင်ဒါမှမဟုတ်ကြာတော့အောင်လုပ်တင်ပါတယ်ဝယ်ရသူတွေအတွက်အခုဈေးကအရန်မြင့်လွန်ပါတယ်ဈေးကြောင့်လို့ရင်လည်းထုတ်လုပ်သူတွေအပေါ်မကောင်းတဲ့ကျိုးသက်ရောက်မှုနည်းအောင်ဖြည်းဖြည်းချင်းလုပ်တင်ပါတယ
်ဈေးမြင့်လွန်တဲ့အတွက်တချို့ဖောက်တယ်တွေကတော့ဓာတုဗေဒနီးနဲ့ထုတ်ထားတဲ့ဗနီလာကိုပြောင်းသုံးကြပါတယ်နောက်ပြီးတော့တချို့လယ်သမားတွေကအစိုးရိမ်လွန်ပြီးသူတို့ရဲ့ဗနီလာတွေကိုစောစောရိတ်သိမ်းကြတဲ့အတွက်မာဒဂါစကာကထုတ်တဲ့ဗနီလာတွေရဲ့အရေးအသွေးကျသွားတယ်လို့ဝယ်ယူသူတွေကပြောပါတယ်ခင်ဗျာ
။ကိုငိမ့်ချမ်းပါရှင် VOA American အတန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာမှာတော့ကောက်ရိုးကနေတန်းငွေလောင်စာရေးထုတ်နိုင်တော့မလားဆိုတဲ့အကြောင်းကိုနားဆင်ရပါမယ်။ပါကစ္စတန်နိုင်ငံကအင်ဂျင်နီယာတယောက်ဟာနှစ်စဉ်အလဟသဖြစ်နေတဲ့တန်ချိန်တန်းနဲ့ချီတဲ့ကောက်ရိုးတွေကိုသုံးပြီးဤသနောဓာတ်ငွေ့လောင်စာရည်တွေထုတ်လုပ်မဲ့နည်းစနစ်တစ်ခုကိုတီထွင်လိုက်ပါတယ်။နိုင်ငံတွင်းလိုအပ်ချက်တွေများလှတဲ့ဤသနောလောင်စာရည်တွေကိုပြပကနေဝယ်ယူတင်သွင်းနေရတာတွေရော့ကျသွားအောင်အကူအညီဖြစ်စေမဲ့တီထွင်မှုလည်းဖြစ်ပါတယ်။ Faith Lapidus သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်။
ပါကစ္စတန်နိုင်ငံဆေးဒ်ပြည်နယ်ထဲကမှုရောစပါးတွေကိုလက်နဲ့ရိတ်သိမ်းနေုံနဲ့ဟော်ရီကတောင်တူလေသမားတွေပရောမှချမ်းသာလာမှာမဟုတ်ပါဘူး။အခုတော့အလုပ်သမားတွေကိုလှုပ်ခပေးဖို့တောင်ယာကထွက်တဲ့ကောက်ရိုးတွေကနေပိုက်ဆံတွေထွက်လာတော့မှာပါ။နေ့စဉ်ကောက်ရိတ်သိမ်းပြီးလို့မှုရောစပါးတွေကိုချွေလေပြီးရင်တန်ချိန်တန်ပေါင်း50လောက်ရှိတဲ့ကောက်ရိုးတွေဒီအတိုင်းကျန်ရစ်ပါတယ်။အခုတော့အဲ့ဒီကောက်ရိုးတွေကနေလောင်စာစီတွေထုတ်လုပ်နိုင်မယ့်နည်းလမ်းကိုအင်ဂျင်နီယာဆိုင်ယက်ဟူစိန်ကတွေ့မြင်ထားပါပြီ
။ What we're doing is we take straw from the farmers at very good rate.
ကောက်ရိုးတွေကိုလည်းသမားတွေစီကနေကျွန်တော်တို့ဈေးကောင်းပေးဝယ်ပါတယ်။နောက်ပြီးအဲ့ဒီကောက်ရိုးတွေကိုအဆင့်50နဲ့အသနောဓာတ်ငွေ့ရေထုတ်လုပ်တာပါ။ကောက်ရိုးတွေကတရားဓာတ်တွေကိုအကျိုးရှိရှိအသုံးချနိုင်အောင်ကောက်ရိုးတွေကိုအချင်းဖောက်ပေါင်းခံလိုက်တာပါ
။ Sayed ကပဲအခုလိုဆက်ပြောပါရယ
် Right now all of the sugar is hidden behind cell walls which is why straw has
ကောက်ရိုးတွေက cell တွေထဲမှာအဲ့ဒီတကြားဓာတ်တွေခိုးအောင်းနေတာပါဒါကြောင့်ကောက်ရိုးတွေမှာအာဟာရတန်ဖိုးလုံးဝမရှိပါဘူးအဲ့ဒီထက်ကတကြားဓာတ်တွေကိုဓာတုနည်းနဲ့ထုတ်လုပ်တဲ့အခါတခြားအရက်တွေကိုချက်တယ်လို့ပဲကောက်ရိုးတွေကနေအက်သနောဓာတ်ငွေ့ကိုထုတ်ယူတာဖြစ်ပါတယ်
အယ်ဘာလိုခေါ်တဲ့ဒီစနစ်ကိုသုံးပြီးတော့ကောက်ရိုးတွေကနေဝင်ငွေရမယ့်အလားအလာတွေတွေ့နေရပါပြီ။ဒါရင်မကပဲလောင်စာနှမျိုးသုံးနိုင်တဲ့ hybrid ကားတွေမီးဖို့တွေကိုလည်းထုတ်လုပ်တော့မှာပါ
။ Since we're making fuel and it's a company that makes fuel and sells it, there's no point in having a fuel source if there's nothing that uses it.
ဒါတော့ဒဏ်ငွေရထုတ်နေတာဖြစ်ပေမဲ့အဲ့ဒီစီကိုသုံးစရာနေရာမရှိရင်အလကားပဲလေ။ဒါကြောင့်အက်သနောဒဏ်ငွေနဲ့နေရောင်ခြည်စွမ်းအင်ကိုပေါင်းစပ်အသုံးပြုနိုင်မယ့်စက်တွေကိုလည်းကျွန်တော်တို့တည်ထွင်နေပါတယ်။ဒီလိုမျိုးဆက်တွေကပါကစ္စတန်နိုင်ငံမှာလည်းတိတ်ကိုအရေးပါပါတယ
်ပါကစ္စတန်နိုင်ငံမှာဒေါ်လာဘီလျံ20ဘူးပြည်ပကနေလောင်စာဆီတွေတင်သွင်းနေရတာပါကောက်ရိုးတွေကနေဒီလိုလောင်စာဆီထုတ်လုပ်နိုင်မယ်ဆိုရင်တော့ငွေအကုန်အကျတက်တာမဲ့အပြင်တဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးပြုနိုင်တယ်လို့အဘစ်ကပြောပါတယ
် Because you're making the fuel within your region you're not importing any more carbon from anywhere
ကိုဒေတာတွေမှာပဲလောင်စာဆီတွေထုတ်လုပ်တဲ့အတွက်ပြည်ပကတင်သွင်းလာဖို့လည်းမလိုတော့ပါဘူးဒါဆိုရင်ငွေကြေးအကုန်ကြလဲတက်တာမဲ့အပြင်သဘာဝပတ်ဝန်းကျင်အတွက်လည်းအထောက်အကူဖြစ်စေပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုအပင်တွေကပြန်ပြီးဆုပ်ယူမှဖြစ်တဲ့အတွက်အဲ့ဒီထက်မှပဲတန်တရာလဲနေမှာပါ။ဒီလိုလှုပ်ချင်းအပြင်အဲ့ဒီဒေတာအတွင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထပ်ပြီးထွက်လာစရာလည်းမရှိတော့ပါဘူး
။ Engineer Abaita ပရတိန်နိုင်ငံလန်ဒန်မြို့က Imperial College နဲ့ Royal College of Art ကနေစံတက်တဲ့ Design Engineer မဟာရန်ကိုလက်တလောပူရဲအောင်မြင်ထားသူလည်းဖြစ်ပါရဲ့ရှင်။
မနက်လောင်ပြောပြပေးခဲ့တာပါအခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျူရုကနေထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်နိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တငီထိုက်ကပြောပြပေးပါအောင်ရှင
်American Akata Taipan Agency NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရဲ့အနည်းကိုကပ်ဖို့ Akata ယဉ်တစည်းကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာ American ပြည်တော်စု Florida ပြည်နယ် Cape Canaveral အငူကနေ Parker Solar Probe Akata စူးစမ်းရေးယဉ်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့ Akata ယဉ်တွေထက်ပိုပြီးနေရဲ့ဝင်းချင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတောက်ချန်နေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်တဲ့သူဟာ Richard Russell ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့အဲ့ဒီလူက Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ချန်နေကအလုပ်ယူနေဖောင်းတဲ့အလုပ်လုပ်ခဲ့ပြီး Horizon လေကြောင်းလိုင်းရဲ့Bombardier Q400 လေယာဉ်ရဲ့ခေါင်းခန်းထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်မှာတူရကီသမ္မတကမနေ့စနေနေ့ကပြစ်တင်လိုက်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရဆစ်ဆင်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်အမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Caspian ပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်နေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ Kazakhstan နိုင်ငံစိတ်ကမ်းမြို့ Akitu မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25 MHz ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆုံကြရအောင်ပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
။